ပြစ်ခတ်ရစေးဆွေးနွေးနေခြင်းတိုက်ပွဲတွေအချိန်မြင့်လာတာကိုပြန်သုံးသပ်ဖို့အတွက်ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုညဉ့်ညံရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIU ကချင်းလွတ်မြောက်ရေးအဖွဲ့တို့ဟာမနက်ဖြန်အင်္ဂါနေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲမှုရှိတိုးနယ်မှုရာတက်မတော်ရဲ့ထောက်ခံမှုကအဓိကလိုအပ်တယ်လို့အမေရိကန်ကပြောဆိုပြီးတော့မကြာခင်မှာပဲပြည်လို့တဲ့အဲ့ဒီဆွေးနွေးပွဲကိုကုလသမဂ္ဂနဲ့တရုတ်ကိုယ်စားလှယ်တွေနဲ့တက်ရောက်ဖို့ရှိပါတယ်ဒီဆွေးနွေးပွဲနဲ့
KIO ကချင်လူမျိုးရေးအဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့UWPC ကိုယ်စားလှယ်အဖွဲ့တို့ဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာအင်္ဂါနေ့နဲ့ဗုဒ္ဓဟူးနှစ်ရက်ကြာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာထူးကြံပေးပုဂ္ဂိုလ်ဗီဂျင်းနန်ပြားနဲ့တရုတ်ထူးတန်ကိုယ်စားလှယ်အပါအဝင်
UNFC ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့PCG ကချင်ညညရဲ့အကျိုးဆောင်အဖွဲ့တို့ကိုလည်းတက်ရောက်ဖို့ဖိတ်ကြားထားတာပါ အကောင့်တွေပေါ်နေတဲ့တစ်ချက်ကဒီကေဝတက်နီကယ်ချင်းရုံးဖြစ်ပြီးသားအဲဒီကတစ်ချက်ပဲဒီဒီဒီဒီအကောင့်တွေပေါ်နေတယ်။ကျွန်တော်ဟာကတော့အားလုံးကချက်ချက်ကြတော့IDB ကိစ္စပြန်စစ်ရှင်ရှော့ဘူးကိစ္စဂျွိုင်းမော်နီတာရင်းကိစ္စပြန်နိုင်ငံဆိုင်ကိစ္စအဲ့ဒါလေးတွေပေါ့။ဟုတ်ကဲ့အဓိကတော့တန်းနဲ့ပတ်သက်တဲ့ဟာတွေပါပါလိမ့်မယ်။
တပိုင်းဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးမယ်ဒီဆွေးနွေးပွဲမှာမြန်မာအစိုးရဘက်ကတက်မတော်အရာရှိကြီးတွေလည်းတက်ရောက်မှာဖြစ်ပြီးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ဝန်ကြီးဦးအောင်မင်းတို့ဘက်ကဘယ်လိုဖြေရှင်းသွားဖို့ရှိတယ်လဲဆိုတာကိုတော့ငြိမ်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတစ်ဖက်ပေါ့လေဒါတော့ဒါလော့ပါပါနေနဲ့နှစ်ဖက်စ
ုနေနိုင်မလို့ထင်ပါတယ
်ဒီဆွေးနွေးပွဲမတိုင်ခင်မှာ KIO ဘက်ကနေပြီးတော့သူတို့ဖမ်းဆီးထားတဲ့အရက်သားတချို့ကိုတနင်္ဂနွေနေ့ကပြန်လွတ်ပေးခဲ့ပြီးဒီလူတွေကို PCG ကတွားရခေါ်ဆောင်ခဲ့တယ်လို့ဦးဆောင်အောင်ကဆက်ပြောပြပါတယ
်ကျွန်တော်ဖွဲ့တွေတွားကြည့်နေပါတယ်မိကနာနဲ့မိုင်50ကျော်ရှိတဲ့အရန်စုပြီးသွားမှာတွားကြည့်နေပါတယ်အရက်သားအလုံးအဝါလောက်ပါ16ရောက်လောက်ဝန်ထမ်းအုပ်အပါဆိုရင်16ရောက်ဒီအခုမနေ့တပတ်ခါလုံးမဲ့ဆွေးနွေးပွဲကိုလေးစားတဲ့အနေနဲ့ပေါ့နော်အဲ့ဒါကြောင့်ကျွန်တော်ပြလိုက်ပြလို့ကျွန်တော်သိရတယ
်အခုပြန်လွတ်ပေးခဲ့တဲ့လူတွေကိုဒီလာစမ်းမိုက်မှာ KIA တပ်မဟာ1လက်အောက်ခံတပ်ရင်းလေးကနေမြေကျင်းသားမျိုးအနီးပတ်ဝန်းကျင်မှာဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ပြန်မလွတ်သေးတဲ့သူတွေလည်းရှိနေသေးပြီးတချို့ကတော့တပ်ပြေးနဲ့မူရစေဝါသုံးဆွဲသူတွေဖြစ်ကြတယ်လို့ PCG ကပြောဆိုပါတယ်အလားတူမြန်မာစစ်တပ်ကလည်းပဲကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာရှိတဲ့လက်ကရန် IDP စခန်းကဒုက္ခသည်14ယောက်ကိုပြီးခဲ့တဲ့လကဖမ်းဆီးခေါ်ဆောင်သွားခဲ့ပူပါတယ်။ဒါအပြင်မမဆွေရတက်တွေနဲ့ကချင်ပလောင်ကိုကန်တိုင်းရင်းသားလက်နက်ကင်တွေကြားမှာစနေနေ့ကအထိတိုက်ပွဲတွေထောက်လျှောက်ဖြစ်နေကြတာပါ။ဒီတိုက်ပွဲတွေအပြင်မြမဆွေရနဲ့ပြစ်ခတ်ရဲစဲထားပြီးသား SSA ရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ဆက်ဆံရေးရုံးတစ်ခုကိုစစ်တပ်ကကြိုတင်ကြောင်းကြားခြင်းမရှိဘဲရုတ်တရက်ဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တာကြောင့်တိုင်းရင်းသားတွေနဲ့ယုံကြည်မှုတိစောက်နေတာကိုထိခိုက်စေတယ်လို့လည်းဝေဖန်မှုတွေရှိနေတာဖြစ်ပါတယ်။လာမယ့်16ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အပြစ်ခတ်ရဲစဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့ဝန်ကြီးဦးအောင်မင်းတို့ထပ်မံတွေ့ဆုံကြတဲ့အခါဒီအခြေအနေတွေကိုတင်ပြဆွေးနွေးသွားဖို့ရှိတယ်လို့လည်းသိရပါတယ်။မကြာသေးခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရက်ဖက်လုံခြုံရေးဒီမိုကရေစီရေးနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာဆီဝေါ်ကလည်းတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးရှေ့တိုးနိုင်ဖို့အတွက်တမရော်ရဲ့ထောက်ခံမှုကိုအမေရိကန်ကမြင်တွေ့လိုတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင်